ဗြိတိန်နိုင်ငံမှာကိုဗစ် -19 ကရောဂါကြောင့်ကန့်သတ်ချက်တွေအတင်းကျပ်ဆုံးချမှတ်ခဲ့တဲ့ဧပြီလကနေဇွန်လအတွင်းစီးပွားရေးဟာ 20.4 ရာခိုင်နှုန်းဆန့်ကျင်တင်အောင်ကျသွားခဲ့ပါတယ်။ဒီကနေ့အစိုးရထုတ်ပြန်တဲ့ကိစ္စတွေအရကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံး17မှနေရာမှာရှိတဲ့ဗြိတိန်နိုင်ငံဟာဒုတိယ3လပတ်မှာလည်းစီးပွားရေးဆက်တိုက်ကျခဲ့တဲ့အတွက်စီးပွားရေးကျဆင်းမှုတွေကိုဝင်ရောက်သွားပြီဖြစ်ပါတယ်။ပြည်ထောင်စုတွေအနေနဲ့ထက်ထဲတဲ့အခြေအနေကိုဖြတ်တန်းချရလိမ့်မယ်လို့ဒဏ္ဍာရေးဝန်ကြီးရီစီဆူမြတ်ကအခုလိုပြောကြားပါတယ်
. When we were talking about this a few months ago, I said that hard times were coming, and today's figures show that hard times are here.
ထက်ထဲတဲ့အခြေအနေကိုရောက်လာမယ်လို့လူငယ်တွေလည်းအရင်းငယ်ဆုံးကပြောခဲ့တဲ့အတိုင်းဒီကနေ့ထွက်လာတဲ့ကိစ္စနဲ့အရာအဲ့ဒီအခြေအနေကိုရောက်နေပါပြီ။အလုပ်ပြုတ်သူတိတ်နေချင်ရှိနေပြီးနောက်ထပ်အများကြီးလည်းအလုပ်ကိုင်းနေဆုံးရှုံးကြလိမ့်မယ်လို့ဗြိတိန်ဗန္ဓာယုံကြီးကပြောကြားခဲ့တာပါ။ဗြိတိန်စီးရင်အင်တာနက်ရဲ့ထုတ်ပြန်ချက်အရအခုနှစ်ပထမ3လပတ်မှာစီးပွားရေး 2.2 ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။ COVID-19 ကရောဂါကြောင့်မတ်လ24ရက်နေ့မှာအသွားအလာကန့်သတ်ချက်တွေတင်းတင်းကြပ်ကြပ်ချမှတ်ခဲ့ပြီးတဲ့နောက်မှာတော့ဒုတိယ3လပတ်မှာလည်းစီးပွားရေးဟာ20ရာခိုင်နှုန်းကျော်ဆန်းကျင်တင်ကျသွားခဲ့တာဖြစ်ပါတယ်။ဗြိတိန်နိုင်ငံဟာကရောဂါကြံကိုဥရောပမှာအဆိုးဆုံးခံရတဲ့နိုင်ငံတစ်ခုဖြစ်ပြီး COVID-19 ကသေဆုံးသူ5000ကျော်ပါတယ်။